Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2018ခုနှစ် February 28ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အင်ဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆမိုးပြပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျာတပါဒီမနေ့ကသတင်းတွေကိုကိုကျော်အောင်နဲ့အတူတင်ညာပေးမှာပါဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးမှာအရက်သားတွေဘေးလွတ်ရာရှောင်ရှားနေမှုအတွက်နေ့စဉ်9နာရီကျခစ်တပ်အပြစ်ခတ်ရစေအတွက်သမ္မတရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်ဟန်တာဝရီနိုင်ငံတကာလေဆိပ်အသစ်တည်ဆောက်မဲ့စီမံကိန်းအတွက်သဘောတူညီမှုရဖို့ကန့်သက်ခြင်းကုံဆုံးသွားပြီလို့အစုရှယ်ယာလုပ်ငန်းရှင်တူကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုစမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေကြားကြပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော့ကုလသမဂ္ဂလူညုံရေးကောင်စီအဖွဲ့ဝင်ဗီဒိုအာနာကျင့်သုံးတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့လူခွင့်ရေးကော်မရှင်နာမင်းကြီးကဘလို့များပြောကြားလိုက်ပါသလဲ
In Yemen Burundi Northern Rakhine and Myanmar have become some of the most prolific
slaughter ဒါကတော့ Commissioner Minji Said El Hussein ဖြစ်ပါတယ်နောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင် Bangladesh နိုင်ငံမှာရောက်ရှိနေတဲ့ Nobel ညဉ့်ရဲ့ဆုရှင်အမျိုးသမီး3ဦးရဲ့ဒေါအောင်ဆန်းစုကြည်ပေါ်သတိပေးတိုက်တွန်းချက်တရုတ်နိုင်ငံမှာသမ္မတတက်တန်းကိုနှစ်ကြိမ်ထက်ပိုပြီးတော့ထမ်းဆောင်ဝင်ပြုအောင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲပြင်ဆင်ဖို့စီစဉ်နေတဲ့အကြောင်းဆရှိတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လွင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးမှာရုရှားကစီးရီးယားတပ်ပုံတွေအပေါ်မှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရကနေအရက်သားတွေဆစ်ဆောင်ထွက်ပြေးနိုင်ဖို့အတွက်9နာရီကြာလူသားချင်းစာနာမှုဆိုင်ရာနေ့စဉ်ခေတ္တအပြစ်ခတ်ရစေးအမိန့်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္လာနေ့မှာပဲထုတ်ပြန်လိုက်ပါတယ်။ဒီအမိန့်ဟာအင်္ဂါနေ့မှာစတင်မှာဖြစ်ပြီးဒေသစံတော်ချိန်မနက်9နာရီကနေနေ့လယ်2နာရီအတွင်းရုရှားကအပြစ်ခတ်မလုပ်ဘဲဆိုင်းငံ့ထားမှာဖြစ်ကြောင်းရုရှားကာကွယ်ဝင်ကြီးဆာဂီရှိုယူကပြောပါတယ်။ဒါကအရက်သားတွေထိခိုက်သေးခြင်းမှုမရှိရှောင်ရှားနိုင်မှုဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းကိုဖန်တီးပစ်လိုက်တာမို့အရက်သားတွေဒီမျိုးကနေထွက်ခွာသွားနိုင်မှာဖြစ်ကြောင်းနဲ့အရက်သားတွေဘယ်လမ်းကြောင်းကသွားနိုင်လဲဆိုတဲ့အချက်လက်တိကျဖော်ပြထားတဲ့စာရွက်တွေကိုစီးရီးယားအာဏာပိုင်တွေကဖြန့်ဝေပေးနေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကစီးရီးယားမှာရပောင်း30အပြစ်ရရေးဆက်တင်မှုတခဲနဲ့တောင်းဆိုချက်ထုတ်ပြန်ခဲ့ပြီးနှစ်ရက်အကြာအပြစ်ခတ်ရရေးပြက်ပြားတော့မယ်အချိန်နှင်းမှာပဲသမ္မတပူတင်ရဲ့အမိန့်ထွက်လာတာပါ။ဒမတ်စကတ်စင်ကြေပုံအရှိဂိုဒါအရက်မှာလေကြောင်းတိုက်ခိုက်မှုတွေဘုံခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတနင်္လာနေ့မှာပဲလူပေါင်း30ကျော်တေဆုံးခဲ့ရတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်
။မြောက်ကိုရီးယားနဲ့စကားပြောဆိုဖို့ဆန္ဒရှိတယ်ဒါပေမဲ့တင့်တော်တဲ့အခြေအနေမျိုးကြမှာပဲပြောဆိုမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့တာဝေးပစ်ဒုံးကျည်စီစဉ်တွေကိုမဆွတ်လုပ်ဘူးဆိုရင်လူတွေအများအများကိုတေချေပျက်စီးစေလိမ့်မယ်လို့လည်းသမ္မတထရန့်ကသတိပေးပါတယ်။အမေရိကန်နိုင်ငံကပြည်내အုပ်ချုပ်ရေးမှုတွေနဲ့သမ္မတထရန့်တို့မနေ့ကအင်ဂျီရောမှာတွေ့ဆုံခဲ့ကြတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့အခုလိုပြောခဲ့တာပါမြောက်ကိုရီးယားဟာအမေရိကန်နဲ့စကားပြောဆိုခြင်းနဲ့အကြောင်းမြောက်ကိုရီးယားရဲ့ထောင်လိုင်းကောင်းဆောင်ကင်မြုန်ချူးကတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တနင်္ဂနွေနေ့တုန်းကတွေ့ဆုံခဲ့ကြတော့မှပြောဆိုကမ်းလှမ်းခဲ့ပါတယ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေအပေါ်မှာလူတွေမြောက်များတေချေပျက်စီးစေတဲ့လက်နက်တွေနဲ့မြောက်ကိုရီးယားဘက်ကချိန်ချောက်နေတာတွေကိုအဆုံးသတ်အောင်လုပ်ရလိမ့်မယ်ဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်တို့တွေ့ရပါလိမ့်မယ်လို့သမ္မတထရန့်ကပြောပါတယ်မြောက်ကိုရီးယားနဲ့လုံမဲ့ဘလို့တွေ့ဆုံမှုဆွေးနွေးမှုမျိုးပဲဖြစ်ဖြစ်ရလဟာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးပဲဖြစ်ရလိမ့်မယ်လို့သမ္မတအင်ဂျီတော်ပြောခွင့်ရပုဂ္ဂိုလ်ဆာရာဟက်ကဘီဆန်ဒါစ်ကသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါတယ်သမ္မတထရန့်နဲ့မြောက်ကိုရီးယားရဲ့ထောင်လိုင်းကောင်းဆောင်ဗိုလ်ချုပ်ကြီးကင်မြုန်ချူတို့အုပ်ကစကားပြောဆိုကြဖို့ဆန္ဒရှိတယ်လို့အခုပြောလာနေကြပါပြီဒါပေမဲ့ဘာအကြောင်းကိုပြောကြမလဲဆိုတာကိုတော့သဘောတူထားတာမရှိသေးဘူးလို့ကိုရီးယားရေးကိုလေ့လာနေသူတစ်ဦးဖြစ်တဲ့စကော့ဆန်ဒါစ်ကပြောပါတယ်
ကွန်ဂရက်စ်လွှတ်တော်ကလှုပ်ဆောင်သည့်ဖြစ်စေမလှုပ်ဆောင်သည့်ဖြစ်စေတနက်မှတက်ဆင်ပြီးဇက်တိုက်ပစ်ခတ်နေတဲ့ဆက်တနက်ဒင်ရောင်းချမှုကိုတားမြစ်တဲ့အမိန့်ကိုသူလက်မှတ်ရေးထိုးပြီးထုတ်ပြန်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြည်내အုပ်ချုပ်ရေးမှုတွေကိုပြောကြားလိုက်ပါတယ်ပစ်ခတ်မှုတွေကထပ်ပြီးအမြန်ပေါ်ပေါက်လာနိုင်မဲ့ ပေမဲ့ဘယ်မှာဖြစ်ပေါ်မယ်မှမသိတဲ့အတွက်ဒီလိုပြစ်ခတ်နိုင်တဲ့ပစ္စည်းတွေကိုဖယ်ရှားပစ်ဖို့လှုံ့ဆော်မှာဖြစ်ကြောင်းသမရကပြောကြားခဲ့တယ်လို့ကွန်ဂရက်လွှတ်တော်ကဒါကိုအရေးယူလှုံ့ဆော်နေဖြစ်စေမလှုပ်သေးဖြစ်စေဂိမ်းမဆိုင်ပဲကိုယ်တိုင်လှုံ့ဆော်မယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာမှာလတ်စဗီဂတ်စ်မှာလူပေါင်း50ကျော်တေဆုံးခဲ့တဲ့တနက်ပစ်ခတ်မှုမှာတနက်သမားဟာဇက်တိုက်ပစ်ခတ်နိုင်တဲ့ဆက်တနက်ဒင်းကိုသူ့ရဲ့မောင်းပြန်တနက်တွေမှာတက်ဆင်ပစ်ခတ်ခဲ့တဲ့အတွက်အချိန်တိုလေးတွင်မှာပဲကြည်အများပြားပစ်ခတ်နိုင်ရတာပါဖလော်ရီဒါပြည်နယ်ပါကလန်ကကျောင်းတစ်ကျောင်းမှာကျောင်းသားဟောင်းတယောက်ရဲ့ပစ်ခတ်မှုကြောင့်လူပေါင်း18ဦးတေဆုံးခဲ့ပြီးတဲ့နောက်နှစ်ပတ်ကြာတနင်္လာနေ့ကသမ္မတထရမ့်ဟာပြည်내အုပ်ချုပ်ရေးမှုတွေနဲ့သမ္မတအင်ဂျူမာတွေ့ဆုံပြီးကျောင်းတွင်လူအများပြားတေဆုံးစေတဲ့ပြစ်ခတ်မှုမျိုးနောက်ထပ်မဖြစ်ပေါ်အောင်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။အခုချိန်ကဝန်내ပူဆင်းမှုကလည်းအရေးယူလှုပ်ဆောင်တဲ့အနေအထားကိုပြောင်းလဲလုပ်ဖို့အတွက်အချိန်ရောက်ပြီဖြစ်ကြောင်းသမ္မတကပြောကြားခဲ့တယ်လို့တနက်အတွက်ကြောင့်ရှိပြီးလေ့ကျင့်ထားတဲ့ကျောင်းဆရာတွေနဲ့ကျောင်းဝန်ထမ်းတချို့ကိုလက်နက်ကန်ဆောင်ဖို့အတွက်ဖြစ်နိုင်ခြေပဝင်အကြံပြုချက်တွေကိုတင်ပြခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကိုကလင်းငယ်ဘဝကလေးကမိဘတွေနဲ့အတူတရားမဝင်ဝင်ရောက်နေထိုင်နေကြတဲ့ Dreamers ဆိုတင်စားပြောဆိုနေတဲ့အထောက်ထားမဲ့ကလေးတွေကိုနိုင်ငံတွေကနေပြီးတော့နှင်မထုတ်ရေးအကာအကွယ်ပေးဖို့လွှတ်တော်ကရေးယူဆောင်ရလိမ့်မယ်လို့အမေရိကန်လွှတ်တော်အမတ်တွေကပြောလိုက်ပါတယ်အဲ့လိုကလေးငယ်တွေကိုဆက်ပြီးတော့အကာအကွယ်ပေးထားမယ်ဆိုတဲ့အောက်တရားရုံးရဲ့အမိန့်ကို Trump အစိုးရကအယူခံဝင်ထားတဲ့အပေါ်မှာကြားနာဖို့နိုင်ငံတော်တရားရုံးချုပ်ကတင်းလာနေတော့ကညင်းခဲ့ပါတယ်တရားမဝင်နေထိုင်နေတဲ့ကလေးငယ်တွေကလေးတွေကိုဒီယာယီအလုပ်လုပ်ခွင့်ပညာသင်ကြားခွင့်ပေးထားတဲ့သမရဟောင်းဘရက်အိုဘားမားလက်ထက်ကဒါကာဆိုတဲ့အစီအစဉ်ကိုလက်ရှိသမ္မတဒေါ်နယ်ထရမ့်ကရက်စဲဖို့ဆုံးဖြတ်ထားတာကြောင့်နောက်ထပ်ဘလို့တရားရင်ဆိုင်မှုမျိုးတွေရှိလာမလဲဆိုတာမသိနိုင်သေးဘူးလို့ main ပြည်နယ် Republican ထက်လွတ်တော်မှ Susan Collins ကဆိုပါတယ်ဒါကာစီစဉ်ကိုမတ်လ9ရက်နေ့မှာအဆုံးသတ်မယ်ဆိုတဲ့ဖိအားကနိုင်ငံတော်တရားဝန်ချုပ်ရဲ့အယူခံကိုမကြားနာဖို့ဆုံးဖြတ်ချက်ကြောင့်စိတ်သက်ရတရားရခဲ့စေပေမဲ့လေ Dreamers တွေကိုနိုင်ငံတွေကနှင်ထုတ်နိုင်တဲ့အန်ဒီယကိုတော့မဖယ်ရှားနိုင်ဘူးလို့သူကပြောပါတယ်။သမ္မတ Trump ကဒါကာစီစဉ်ကိုမလ9ရက်နေ့မှာတက်တန်းကုန်ဆုံးမယ်လို့သတ်မှတ်ထားပေမဲ့ဒါကာစီစဉ်မှာပါဝင်နေသူတွေပါဝင်ခွင့်ရှိသူတွေရဲ့တရားဝင်နေထိုင်ခွင့်အခြေအနေတွေကိုဘလို့သတ်မှတ်မလဲဆိုတဲ့ရေရှည်ဆုံးဖြတ်ချက်ကိုလွှတ်တော်ကတည်မပြုသေးပါဘူး
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9653ညာဒိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဝင်ဂျာရီခါကဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေထဲမှာတစ်ခုပါဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာတနင်္လာနေ့စတင်တဲ့38ကြိမ်မြောက်လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကပြောကြားပါတယ်။ဒါပြင်ရခိုင်ပြည်နယ်တွင်အကူအညီတွေလွတ်လွတ်လပ်ပေးနိုင်ဖို့နဲ့နိုင်ငံတကာအတိုင်းအဝန်းအနေနဲ့ကူညီကြဖို့အပြင်ရခိုင်ပြည်နယ်အချံပေးကော်မရှင်အဖွဲ့အချံပြုချက်တွေကိုအပြည့်အဝအကောင့်ထဲပို့ဖို့အရေးကြီးတယ်လို့လည်းအတွင်းရေးမှူးချုပ်ကပြောပါတယ်။ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးဇိုင်ရိုက်အဟူစိန်ကလည်းလူခွင့်ချုပ်ပေါင်းမှုတွေကိုစောစောစီစီကြိုတင်ကာကွယ်နိုင်မှုကောင်းကောင်းမလုပ်နိုင်ခဲ့တဲ့အတွက်အသက်ဆုံးရှုံးမှုတွေရှိတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့လူခွင့်ရချုပ်ပေါင်းမှုတွေလည်းတစ်ခုပါတယ်လို့အစည်းအဝေးအဖွဲ့ဝင်ကထည့်သွင်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဗီဒီယိုအာဏာကန့်ဆွဲထားတဲ့နိုင်ငံတွေဟာကမ္ဘာအဆိုအရလူခွင့်ချိုးပေါမှုနဲ့ပတ်သက်ပြီးဗီဒီယိုအာဏာသုံးအကောက်အွယ်ပေးနေကြတယ်လို့လည်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးကပြောကြားခဲ့ပါတယ်။
ရင်းညာမှုစလင်းနေပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်ဘုတ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ချိုးဖောက်မှုဆွဆွဲချက်တွေကြောင့်ဥရောပသမဂ္ဂ EU ကနေပြီးတော့လက်နက်တင်ပို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတော့တင်းကြပ်ရေးတို့ကိုဆောင်ရွက်ဖို့ဥရောပသမဂ္ဂနိုင်ငံသားဝင်ကြီးတွေမနေ့တုန်းကသဘောတူခဲ့ကြပါတယ်လူခွင့်ချိုးဖောက်မှုတွေကိုဆူဆူရွားရွားနဲ့စနစ်တကျကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကိုင်တပ်တွေကအကြီးတန်းစစ်တပ်အရာရှိတွေအပေါ်မှာပြစ်မှတ်ထားကန့်သတ်မှုတွေချက်ချင်းလုပ်ဖို့ဥရောပသမဂ္ဂနိုင်ငံသားဝင်ကြီးတွေရဲ့ညချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကို1990ပြည့်နှစ်လွန်ကာလကလေးကတည်းကဥရောပသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုကန့်သတ်ချက်ကိုပို့ပြီးတော့တင်းကျပ်ဖို့နိုင်ငံသားဝင်ကြီးတွေလိုလားနေကြပေမဲ့အသေးစိတ်ကတော့မပြောပါဘူးရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေကိုဖြိုခွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဗိုလ်မှူးချုပ်မောင်မောင်ဆိုးကတော့အမေရိကန်ကပြီးခဲ့တဲ့ဒီဇင်ဘာလတုန်းမှာပြစ်မှတ်ထားတန်ခတ်ရည်ယူထားပါတယ်အခုဥရောပသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုမှာတော့မြန်မာအကြီးတန်းစစ်တပ်အကြီးကဲတဦးမကပါနိုင်တဲ့တန်တမန်တဦးကဆိုပါတယ်
အမေရိကန်ဒေါ်လာ 1.5 ဘီလီယံကုန်ချက်မဲ့ဟန်တာဝရီနိုင်ငံတကာလေဆိပ်အသစ်တည်ဆောက်မဲ့စီမံကိန်းဟာအဓိကသဘောတူညီမှုရဖို့ကန့်သက်ချိန်ကုန်ဆုံးသွားပြီလို့လေဆိပ်အသစ်တည်ဆောက်ဖို့ကွန်ထရက်ရတဲ့အစုရှယ်စီးပွားရေးလုပ်ငန်းမှာပါဝင်တဲ့စင်ကာပူအခြေစိုက်ယုံနမ်ဟိုးဒင်းစ် February 26ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘကိုအနီးဧက 6,000 ခန့်မြန်မာမှာတည်ဆောက်မဲ့နိုင်ငံတကာလေဆိပ်အသစ်ကိုဂျပန်ရဲ့JGC Corporation Singapore Yongnam Holdings နဲ့ Changi လေးစိတ်များနိုင်ငံတကာတို့ပါဝင်တဲ့အစုရှယ်ယာစီးပွားရေးလုပ်ငန်းကြီးကမြမမျိုးပြလေးချောင်းဌာနနဲ့2016 January 30ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ Yongnam Holdings ရဲ့ကြေညာချက်အရမြမမျိုးပြလေးချောင်းဌာနနဲ့ဒီဇိုင်းရေးဆွဲမှုလေးစိတ်တည်ဆောက်မှုစီမံခန့်ခွဲမှုတွေကိုအစိုးရနဲ့တတိပုဂ္ဂလပူးတွဲလုပ်ကံမှုသဘောတူညီရမှာတချို့ကိစ္စတွေကိုဖြေရှင်းလို့မရသေးဘဲကန့်သက်ရဲ့ကုံဆုံးတာဖြစ်ပါတယ်။ဒီနိုင်ငံတကာလေးစိတ်တည်ဟာနှစ်စဉ်လင်းခီးတဲ့ပေါင်း12တန်းတို့အတွက်ခီးတော်ဝန်ဆောင်လုပ်ငန်းတွေကိုကင်တွယ်ပေးနိုင်မှာဖြစ်ပါတယ်
။တာမဏိထက်ပေါ်ပါပြီးတော့ဈေးလဲပိုသက်သာတယ်ပို့ပြီးတော့လည်းခိုင်မာတဲ့ပစ္စည်းမျိုးစအစ်တစ်ခုကိုသိပ္ပံပညာရှင်တွေကတီထွင်ဖန်တီးလိုက်နိုင်ပါပြီ။အဲ့ဒါကဓာတ်တတုပစ္စည်းမဟုတ်ပါဘူးသက်သားပါ American Pirasu Maryland ပြည်နယ်တက္ကသိုလ်ကသူတီတီတီထွင်ထားကြတဲ့ပစ္စည်းဖြစ်ပါတယ်။တက်သားကိုဓာတ်ရုပစ္စည်းတချို့အပြင်အပူနဲ့ဖိအားတွေပေးပြီးတော့တီထွင်ထားတာပါ။ဒီပစ္စည်းတွေကတက်သားထက်3ဆပိုကျစ်လက်ပြီးတော့10ဆပိုပြီးတော့ခိုင်ခန့်ပါတယ်။အဲဒါကြောင့်လက်ရှိဈေးကွက်မှာအခိုင်အမာဆုံးနဲ့အတောင်တင်းဆုံးဆိုတဲ့ပစ္စည်းနဲ့ရှင်ပြိုင်နိုင်မဲ့ပစ္စည်းတစ်ခုတစ်ခုပေါ်လာတဲ့သဘောပါ။တမလီတွေကာဗွန်ဖိုင်ဘာတွေရဲ့နေရာမှာအစားထိုးဝင်ယူနိုင်မဲ့ Superwood ဖြစ်တယ်လို့ဆိုပါတယ်။
ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ခူကျော်အောင်လင်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ် VO ရဲ့ထုတ်လွှင့်ချက်တွေကိုအခုလိုရေဒီယိုနဲ့ Facebook ကနားဆင်နေသလို Internet ဆက်မင်းနာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေထုတ်လွှင့်ပေးပါမယ်ကုလသမဂ္ဂလူမျိုးရေးကောင်စီကဗီတိုအာနာကင်ဆွဲထားတဲ့နိုင်ငံတွေဟာကမ္ဘာမှာအဆိုးအဝါဆုံးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဗီဒီယိုအနာတုံးပြီးတော့အကာအကွယ်ပေးနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကဆွဆွဲပြောဆိုလိုက်ပါတယ်။မနေ့ကကျင်းပခဲ့တဲ့လူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာအခုလိုပြောဆိုခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။39ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံဖွင့်ပွဲအခမ်းအနားကိုမနေ့ကဖေဖော်ဝါရီလ26ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့ပြီးတော့အဲ့ဒီခန္ဓာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်လည်းတက်ရောက်ခဲ့ပါတယ်။ဒီခန္ဓာမှာမကြခင်ယာဒူးကနေပြီးတော့နားယူတော့မဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိန်ကရိုဟင်ဂျာပါဝင်လူခွင့်ချိုးဖောက်ခံရမှုတွေစိုးစိုးဝါးဝါးကြုံတွေ့နေရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်တားဆီးမှုတွေကိုအသေးချာမလုပ်နိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ
်။ In Yemen, Burundi, Northern Rakhine and Myanmar have become some of the most prolific slaughterhouses of humans in recent times.
Yemen, Burundi, မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းဒေသစားရှိတဲ့နေရာတွေမှာအခုတလောလူတွေအကြီးအကျယ်တပ်ဖြတ်ခံနေရပါတယ်။ဘာကြောင့်လဲဆိုတော့ဒီအဖြစ်ဆိုးတွေတိုးပြီးတော့ဖြစ်မလာရအောင်လုံလောက်တဲ့ကြိုတင်ကာကွယ်မှုတွေမလုပ်ခဲ့လို့ပါပဲ
။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်73နိုင်ငံရှိတဲ့ထဲမှာဗီတိုအာနာကိုသုံးစွဲခွင့်ရတဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံက9နိုင်ငံရှိပါတယ်။American, Britain, ပြင်သစ် Russia နဲ့တရုတ်နိုင်ငံတွေပါဒီနိုင်ငံတွေထဲမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အကာအကွယ်ပေးနေကြတာတွေရှိတယ်လို့လူခွင့်မဟာမင်းကြီးကအပြစ်တင်ရှုံချခဲ့ပါတယ
် The responsibility for the continuation of so much pain lies with the 5 permanent members of the UN Security Council
နိုင်ငံမှုတွေဆက်ပြီးတော့ဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ထဲမှာကုလသမဂ္ဂလူညွေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်9နိုင်ငံလည်းပါဝင်ပါတယ်အပြစ်မဲ့ပြည်သူတွေအပြင်းထန်ထိခိုက်ပျက်စီးမဲ့အခြေအနေတွေမှာကုလသမဂ္ဂရဲ့ဆောင်ရွက်မှုတွေအရေးတကြီးလိုအပ်နေတဲ့အခြေမျိုးထိခိုက်မှုလျော့သွားအောင်လုပ်ဖို့လိုအပ်နေတဲ့အခြေမျိုးမှာအရေးယူဆောင်ရွက်မှုတွေတညီတညွတ်ထဲချမှတ်ပြီးတော့မလုံဆောင်နိုင်အောင်ဒီနိုင်ငံတွေကသူတို့ရဲ့ဗီဒီယိုအာဏာတွေကိုအသုံးပြုပြီးတော့အကာအကွယ်ပေးနေတာပါထိခိုက်ပျက်စီးမှုတွေကြုံရသူတွေအတွက်ဒီနိုင်ငံတွေမှာတာဝန်ရှိပါတယ
်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲပို့ဖို့အရေးယူဆောင်ရွက်ဖို့ကိစ္စတွေမှာတရုတ်နဲ့ရုရှားနိုင်ငံတွေကသူတို့ရဲ့ဗီဒီယိုအာဏာတွေကိုသုံးပြီးတော့တောက်လျှောက်ကန့်ကွက်နေကြတာပါဒီဗီဒီယို၅နိုင်ငံထဲမှာပြင်သစ်နဲ့ဗြိတိန်ကိုတော့ကျင့်ဝတ်နဲ့အညီဗီဒီယိုကိုသုံးနိုင်တဲ့နိုင်ငံတွေလို့လူခွေးမဟာမင်းကြီးကချီးကျူးခဲ့ပါတယ်ကျန်တဲ့၃နိုင်ငံဖြစ်တဲ့ရုရှားတရုတ်နဲ့အမေရိကန်နိုင်ငံတွေကိုတော့ထိခိုက်ပျက်စီးမှုတွေဖြစ်အောင်ဗီဒီယိုအာနာသုံးဆဲမှုတွေကိုအဆုံးသတ်ဖို့သူကတိုက်တွန်းပါတယ်။ကုလသမဂ္ဂလူခွင့်မဟာမင်းကြီးဇာယီအယ်ဟူဆိန်ဟာလာမယ့်ဩဂုတ်လကျလို့ရှိရင်သူ့ရဲ့တာဝန်သက်တမ်းပြည့်လို့ယာရုကနေနားယူတော့မှာပါ။သ ူဝါဂျော်ဒန်နိုင်ငံရဲ့တော်ဝင်မိသားစုဝင်မင်းသားတစ်ပါးလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြရတဲ့အဖြစ်ကို ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့စတင်ပြောဆိုခဲ့တာလေသူပဲဖြစ်ပါတယ်။မနေ့ကကျင်းပခဲ့တဲ့လူခွင့်ရေးကောင်စီညီလာခံရဲ့အဖွဲ့မိန့်ခွန်းမှာကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းရိုဟင်ဂျာတွေဟာကမ္ဘာမှာခွဲခြားဆက်ဆံမှုခံရတဲ့လူမျိုးစုတွေတဲကတခုဖြစ်ပြီးတော့သူတို့တွေအတွက်အကူအညီတွေကိုရခိုင်ပြည်နယ်အတွင်းမှာလွတ်လွတ်လပ်လပ်ပေးကြဖို့နဲ့ရခိုင်ပြည်နယ်အတွင်းမှာလွတ်လွတ်လပ်လပ်ပေးနိုင်ဖို့နဲ့နိုင်ငံတကာကလည်းအကူအညီတွေကိုဝမ်းပြီးတော့ပေးကြဖို့အထွေမှုချုပ်ဂူတရက်စ်ကတိုက်တွန်းခဲ့ပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ရိုဟင်ဂျာနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဆက်ရမယ်ဆိုရင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကိုနှုတ်ဆက်မနေဘဲထုတ်ဖော်ပြောကြဖို့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်3ဦးကမြန်မာနိုင်ငံအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်သူတို့ရဲ့ရောင်းရင်းလည်းဖြစ်တဲ့1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုတိုက်တွန်းလိုက်တဲ့အပြင်လူမျိုးတွန်းတက်ဖြတ်မှုနဲ့တရားစွဲဆိုတာခံရပါလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ် AFP သတင်းတပုတ်ကိုအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့အီရန်ကရှရင်အဘာဒီယေမင်ကတဝကိုကာမန်နဲ့မြောက်အိုင်ယာလန်ကမရစ်မက်ဂွာတို့ဟာစနေနေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာအမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်တည်တာကိုပြသဖို့အတွက်တပတ်ကြာသွားရောက်နေကြတာပါတနင်္လာနေ့ကတော့ Cox's Bazaar ကဒုက္ခသည်စခန်းတွေကိုသူတို့သွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ် Nobel ငြိမ်းချမ်းရေးဆုရှင်မရစ်မက်ဂွာကဒါဟာရိုဟင်ဂျာတွေပေါ်မှာမြန်မာအစိုးရနဲ့စစ်တပ်ကလူမျိုးတွေတက်ဖြတ်မှုဖြစ်ကြောင်းရှင်းနေတယ်လို့ပြောခဲ့တယ်လို့ကျူးလွန်မှုတွေအတွက်မြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးတင်ရမယ်လို့လည်းပြောပါတယ
် The world must act. This is a case for the International Court of Justice which the military of Burma must be taken to.
ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကရည်ရွယ်ဆောင်ရွက်ချက်ရမှာဖြစ်ပါတယ်ဒါဟာမြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးကိုတင်ရမယ်လို့ဖြစ်ပါတယ်ကျမတို့ရဲ့ညီမငယ်ဒေါအောင်ဆန်းစုကြည်ကိုလည်းပန်ကြားချင်ပါတယ်။ခလီငယ်တွေကိုသူတို့မိခင်လက်ထက်ကဆွဲယူမယ်ဆိုရင်ကိုယ်တိုင်လည်းမိခင်တယောက်မှုစဉ်းစားကြည့်ပါ။နောက်ပြီးအစုလိုက်ပြုံလိုက်တက်ဖြတ်ပြီးယွာတွေကိုလည်းမိရှုဖြစ်ကြတယ်။ရိုဟင်ဂျာတွေဟာလည်းလူသားတွေဖြစ်ကြတယ်။အသက်ရှင်နေထိုင်ခွင့်ရှိကြတယ်ဆိုတဲ့အချက်ကိုလည်းမပြစ်ပေပါနဲ့
။ယီမင်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်တဝါကိုကာမန်ကတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှ1992ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ရောင်ရင်ဒေါအောင်ဆန်းစုကြည်ကိုဒီဒုက္ခသည်တွေအရေးနုံနုံကြကြလှုပ်ဆောင်မှုအတွက်ပန်ကြားလိုက်ပါတယ
် It's the appeal to our sister Aung San Suu Kyi to wake up otherwise she will be betrayed one of the betrayers
မာရီယာဒီမာဖြစ်တဲ့ဒေါအောင်ဆန်းစုကြည်အသည့်တရားရပြီးတော့ထုတ်ဖော်ပြောဆိုဖို့ပန်ကြားနေတာပါဒါမှမဟုတ်ရင်တော့သူမဟာရာဇဝတ်မှုကျူးလွန်သူတွေတဲကတယောက်ဖြစ်သွားပါလိမ့်မယ်ဒီရာဇဝတ်မှုတွေရပ်ဆိုင်သွားအောင်မလုပ်နိုင်ဘူးဆိုရင်လည်းနှုတ်ထွက်ပေးပါအခုကိုနှုတ်ထွက်ပေးပါဒါဟာတိတ်ကိုအရေးကြီးပါတယ်ဒါမှမဟုတ်ရင်နိုင်ငံတကာခုံရုံးကိုသူမပါသွားရမှာပါအ
ီရန်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ရှရင်အီဘာဒီကလည်းရိုဟင်ဂျာတွေအခုလိုတိမ့်နဲ့ချီးပြီးထွက်ပြေးခဲ့ရတဲ့ဖြစ်ရပ်အတွက်တာဝန်ရှိတဲ့မြန်မာအစိုးရနဲ့စစ်တပ်ကိုအရေးယူရမယ်လို့အခုလိုစကားပြန်ကနေတဆင့်ပြောကြားခဲ့ပါတယ
်ဗမစာဘဘဟာမယင်းအင်ဂျီနိုယော့
ဒီပြမှုကျူးလွန်ရခြင်းအခြေခံအကြောင်းရင်းတွေအတွက်တာဝန်ရှိသူတွေကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဖြစ်ပြီးသူတို့ကိုအရေးယူရမှာဖြစ်ပါတယ်လို့ပြောသွားတာပါသူတို့ဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အစိုးရတာဝန်ရှိသူတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေအပြင်တန်တမန်တွေကိုပါတွားရောက်တွေ့ဆုံမှာဖြစ်ကြောင်းအမျိုးသမီးနိုဘယ်ဆုရှင်များအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်သူတို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံမှုစီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။တနင်္ဂနွေနေ့ကတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတမတ်ကြီးဖြစ်တဲ့အသိခန့်လိုက်တဲ့ဥလွင်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မာမုတ်အလီနဲ့တွေ့ဆုံဆွေးနွေးခဲ့ကြပြီးတွေ့ဆုံပွဲမှာဒုက္ခသည်တွေနေရပြန်ပို့ရေးနဲ့နှစ်နိုင်ငံသဘောတူညီချက်ကိုချော်ချော်မောမောအကောင့်ထည့်ဖော်ရေးကိုဦးစားပေးပြီးဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒုက္ခသည်တွေနေရပြန်ရေးဟာသူတို့ဆန္ဒအလျောက်သာဖြစ်စေရမယ်လို့ကုလသမဂ္ဂကပြောဆိုထားတယ်လို့မြန်မာနိုင်ငံရဲ့အခြေအနေဟာဒုက္ခသည်တွေပြန်ဖို့အတွက်မသင့်တော်သေးဘူးလို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။လူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးဝါးဝါးဆက်နေတဲ့ကြကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့ရဲ့အကြီးအကဲစစ်တပ်အရာရှိတွေပေါ်မှာချက်ချင်းပြစ်မှတ်ထားပြီးကန့်သတ်မှုတွေလုပ်ဖို့အပြင် EU ရဲ့လက်နက်တင်ဖို့ရောင်းချခွင့်ကန့်သတ်ချက်တွေကိုလည်းပိုးပြီးတော့တင်းကျပ်ဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေက တင်းငွေတွေနေမှာပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
ဒေါက်ခင်မျိုးတက်ပြောပြတော့တာဖြစ်ပါတယ်သောရရှိမြခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကနဲ့ပတ်သက်လို့မြန်မာအစိုးရပေါ် EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရဖိအားပေးလွှတ်ဆောင်ကြလာရေးအတွက်ရည်ရွယ်ပြီးတော့ဂျာမနီနိုင်ငံမှာကျင်းပနေတဲ့မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတုံ့ပြန်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်အကြောင်းအပြစ်စုံကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
ပါလီမန်ပြုလုပ်နေတဲ့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာညီလာခံကိုမြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခွင့်ညှင်းပယ်ခံရတာနဲ့ပတ်သက်ပြီးဒီကနေ့မြန်မာနိုင်ငံမြဟာဘျူဟာနဲ့နိုင်ငံတကာလေလာရေးအဖွဲ့ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UEHRD ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်ထောင်စုစီမံကိန်းအဖွဲ့ဝင်တဦးဖြစ်တဲ့ပူးပေါင်းဆောင်ရွက်ရေးအကြီးအကဲဒေါက်တာအောင်ထွန်းသက်ကသတင်းစာရှင်းလင်းပွဲကျင်းပရတာနဲ့ပတ်သက်လို့အခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ
်။ As was explained by Marshal Sen, the purpose for today's press briefing.
ဒီကနေ့သတင်းစာရှင်းလင်းပွဲလောက်အကျဉ်းရည်ရချက်ကလောလောဆယ်မြန်မာလူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆက်ပြီးဘာလင်မှာလုပ်နေတဲ့ညီလာခံနဲ့ပတ်သက်ပြီးပြောချင်တာပါ။အများသဘောဆန္ဒအရကျွန်တော်တို့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တချို့အဲ့ဒီညီလာခံကိုတွားထက်ဖို့ရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့လူတွေဒီညီလာခံကိုတက်ရောက်ဖို့ညှင်းဆုပ်ခံခဲ့ရပါတယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းဆက်ခန်းတွေကိုစီးနင်းတိုက်ခိုက်ခံရပြီးတဲ့နောက်မှာနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးမွတ်စလင်လူမျိုးတွေကိုလူမျိုးစုအလိုက်ရှင်းလင်းခဲ့ရရောက်ခဲ့တဲ့နိုင်ငံတကာဘက်ကထုတ်ဖော်ပြောဆိုမှုတွေရှိလာခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ဒီညီလာခံမှာမြန်မာကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ညှင်းပယ်ခံရတာဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်သဘောထားတွေကိုတစုံတရာထိခိုက်စေနိုင်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကေတီနိုင်ကတော့အခုလိုပြောဆိုလိုက်ပါတယ်။
တကယ်ဆိုမြန်မာနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာထိရောက်တဲ့တွေ့ဆုံဆွေးနွေးမှုတွေမရှိသလိုလက်တွေ့ကြပြီးနှစ်ဦးနှစ်ဖက်နားလည်မှုရှိရှိနဲ့ရှေ့ဆက်နိုင်မဲ့ဆွေးနွေးမှုတွေလည်းမရှိပါဘူးအခုချိန်မှာကျမတို့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးပုံမကောင်းမွန်တဲ့နားလည်မှုရဖို့နဲ့မတူညီတဲ့အမြင်တွေကိုတင်ပြခွင့်ရဖို့အတွက်မြန်မာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတက်ရောက်ဖို့မျှော်လင့်ခဲ့ပါတယ်ပထမဆုံးအနေနဲ့ကျမတို့ကတခြားသူတွေရဲ့အမြင်တွေကိုနားလည်ကြနာမို့တွားရောက်နားထောင်ကြည့်ကြနာပါဒါကတာမန်အရက်ဖက်ကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုဖြစ်ပြီးအစိုးရတာဝန်ရှိသူတွေတွေ့တာလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံကမွတ်စလင်လူမျိုးတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးမွတ်စလင်လူဦးရေ6သိန်းကျော်လောက်နိုင်ငံကနေထွက်ပြေးသွားရတယ်လို့နိုင်ငံတကာဘက်ကပြောဆိုမှုတွေရှိနေပြီးဒီအတွက်အရေးယူမှုတွေပြုတ်လို့ဖို့နိုင်ငံတကာဘက်ကလှုပ်ဆောင်နေတာတွေရှိပါတယ်။ဒီလိုလှုပ်ဆောင်နေတာမှာလက်ရှိကတော့စစ်တပ်စစ်ဆင်ရေးကိုတာဝန်ယူကုကဲခဲ့တဲ့မြမတပ်မတော်ဘက်ကဗိုလ်ချုပ်မောင်မောင်စိုးကိုတော့အရေးယူမှုတွေလှုပ်ထားပြီးနောက်ထပ်လှုပ်ဖို့လှုပ်ဆောင်နေတာတွေလည်းရှိနေတာပါ။ဒီအတွက် EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာနိုင်ဖို့ရည်ရွယ်ပြီးမြမနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတာပဲဖြစ်ပါတယ်။လူမျိုးတုံးတက်ဖြတ်မှုတွေရှိနေတယ်လို့နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာနဲ့ပတ်သက်လို့ဒေါက်တာအောင်ထွန်းတက်ကတော့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
် Please give us a space to share our views. We are not stopping anyone.
ကျွန်တော်တို့မြင်တွေကိုလည်းပြောခွင့်ပေးပါကျွန်တော်တို့အနေနဲ့သူတို့သိချင်မြင်နေတာတွေကိုပိတ်ပင်တားဆီးနေတာမဟုတ်ပါဘူးသူတို့မှလည်းသူတို့ခွင့်ရရှိတယ်လို့ကျွန်တော်တို့မှလည်းကျွန်တော်တို့ခွင့်ရရှိပါတယ်ကျွန်တော်တို့ကသူတို့ဘက်လိုက်နေတယ်လို့ဆိုလိုတာမဟုတ်ပါဘူးကျွန်တော်တို့ဆိုလိုချင်တာကသူတို့မှလည်းသူတို့ဘက်ကအမြင်ရှိပါတယ်ကျွန်တော်တို့ကလည်းကိုယ့်အမြင်ကိုပြောပြချင်တာ
ပါ UEHRD အဖွဲ့ဝင်ဖြစ်တဲ့ဒေါက်တာအောင်ထွန်းသက်အနေနဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုတော့မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေလာရေးအဖွဲ့အနေနဲ့ကိုစားပြုရှင်းလင်းခဲ့တာဖြစ်ပါတယ်ရှင
်မိခရဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာပါအခုတော့ဒေတာတွင်သတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်တရုတ်နိုင်ငံမှာ9နှစ်စီတမနာတတန်း2ကြိမ်ထမ်းဆောင်ရမယ်ဆိုတဲ့အချက်ကိုဖွဲ့စည်းပုံခြေကဥပဒေတွေကနေပယ်ဖျက်ဖို့တရုတ်အာဏာရကွန်မြူနစ်ပါတီရဲ့ဗဟိုကော်မတီကအဆိုပြုတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။လွှတ်တော်ကကျင်းဒီပေါက်အတီးပြုတ်မဲ့အဲ့ဒီပြင်ဆင်ချက်ကြောင့်လက်ရှိသမ္မတရှီကျင်းပင်အနေနဲ့အကန့်အသတ်မရှိသမ္မတတာဝန်ကိုဆက်ပြီးတော့ယူထားနိုင်မှာဖြစ်ပါတယ်။ရှီကျင်းပင်အနေနဲ့ရာတပ်ပံခေါင်းဆောင်ကြီးဖြစ်သွားလိမ့်မယ်လို့တရုတ်နိုင်ငံရဲ့လေလာသူတွေကထောက်ပြကြပေမဲ့တရုတ်နိုင်ငံနဲ့မှာတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိတ်အံ့အားသင့်နေပုံမရကြပါဘူး။VOA သတင်းတော့ Victor BT ရဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မုံကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
အသက်64နှစ်ရှိပြီဖြစ်တဲ့သမရရှိချင်းဘင်းအနေနဲ့သူ့ရဲ့ဒုတိယသမရတက်တန်းပြည့်မဲ့2023ခုနှစ်နောက်ပိုင်းမှာလဲဆက်ပြီးအုပ်ချုပ်နိုင်ဖို့လမ်းဖွင့်ပေးမဲ့ဖွဲ့စည်းပုံပြင်ဆင်ချက်ကိုမတ်လ5ရက်နေ့မှာစတင်မဲ့တရုတ်လွှတ်တော်မှာအတည်ပြုမယ်လို့ယုံကြည်ရပါတယ်သမရတာဝန်ယူသူအနေနဲ့၅နှစ်သက်တမ်း၂ချိန်အုပ်ချုပ်ရမယ်ဆိုတဲ့အချက်ကိုဖွဲ့စည်းပုံထဲကနေပယ်ဖျက်ဖို့တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီကတင်းငွေနေနေကအဆိုပြုခဲ့တာပါ။ဒါနဲ့ပတ်သက်လို့ဝေဖန်မှုတွေကိုတရုတ်နိုင်ငံကပြန်လည်ခြေပခဲ့ပါတယ်။သမရသက်တမ်းကိုပယ်ဖျက်မဲ့ဖွဲ့စည်းပုံကိုပြင်ဆင်ချက်ကြောင့်သမရအနေနဲ့ရာသက်ပံသက်တမ်းရသွားမှာမဟုတ်ပါဘူးလို့အစိုးရပိုင်း Global Times သတင်းစာရဲ့ Editor အပေါ်မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရေးကိုလေ့လာနေသူတွေကတော့တရုတ်နိုင်ငံမှာသမရယာရုတက်တန်ကန့်သက်ချက်ကိုဖယ်ရှားလိုက်တာကအင်မတန်ထူးခြားတဲ့အပြောင်းအလဲဖြစ်တယ်လို့သုံးသပ်ကြပါရယ်။ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်က China Institute ရဲ့ညွှန်ကြားရေးမှူးလည်းဖြစ်နိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ Gordon Holden ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါရယ်
။ China's had a collective leadership since the time of Deng Xiaoping although he was the paramount leader.But he was very careful that is Deng Xiaoping.
Deng Xiaoping တက်ကတရုတ်နိုင်ငံမှာစူပေါင်းဥဆောင်မှုပုံစံနဲ့အုပ်ချုပ်လာခဲ့တာပါ။အဲ့ဒီချိန်မှာ Deng Xiaoping ဟာအာဏာအရှိဆုံးခေါင်းဆောင်ကြီးဖြစ်ပေမဲ့အာဏာချိန်ညှိနှိုင်းရေးကိုသူတိုက်ပြီးတော့တရီထားခဲ့ပါတယ်။ထိပ်တန်းခေါင်းဆောင်တွေကိုအတိုင်းအတာတစ်ခုထိအာဏာမျှဝေပေးခဲ့ပေမဲ့အုပ်ချုပ်မှုကို9နှစ်သက်တမ်း2ကြိမ်လို့သူကသတ်မှတ်ခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီညီလာခံမှာအခုကျင်းတဲ့ပေါက်တည်ပြုမဲ့ဖွဲ့စည်းပုံပြင်ဆင်မှုကြောင့်ရှီကျေးပင်ဟာသူ့ရဲ့သမရသက်တမ်းဒုတိယအကြိမ်ပြည့်မဲ့2023ခုနှစ်နောက်ပိုင်းအထိအချိန်ကန့်သတ်မရှိတရုတ်နိုင်ငံရဲ့ခေါင်းဆောင်ကြီးဖြစ်လာမှာသိကြပါရယ
်လက်ရှိသမ္မတရှီဂျင်ပင်အနေနဲ့အချိန်အကန့်သတ်မရှိဆက်ပြီးအာဏာကိုချုပ်ကင်သွားနိုင်မဲ့ဖွဲ့စည်းပုံအပြောင်းအလဲပေါ်တရုတ်နိုင်ငံထဲမှာတိတ်ပြီးတော့အံ့အားသင့်နေကြပုံမရတာနဲ့ပတ်သက်လို့လဲပါမောက်ခဟိုလ်ဒန်ရဲ့တုံ့သက်ချက်က
Well I think it's because the president Xi Jinping has been consolidating his power very effectively
သမ္မတရှီဂျင်ပင်ကသူ့ရဲ့ဩဇာအာဏာကိုပို့ပြီးတော့ခိုင်မာအောင်ထိရရောက်လှုပ်ထားနိုင်ခဲ့တာကြောင့်လို့ထင်ပါတယ်။ပြည်မဲ့တွေကဘေးရောက်အောင်လှုပ်ထားနိုင်ခဲ့တယ်။သူ့ပေါ်မှာတစ္ဆာရှိမဲ့လူတွေကိုယာရုနေရာတွေပေးခဲ့တယ်။တရုတ်တပ်မတော်တွေကထိတ်တန့်ဗိုလ်ချုပ်ကြီးတွေတော်တော်များများကိုသူခန့်အပ်တာဝန်ပေးခဲ့တယ်။မော်စီတုံးနဲ့တိန့်ရှောင်ဖင်တို့ရဲ့နောက်ပိုင်းဘဲခေါင်းဆောင်တွေမှမတူအောင်တရုတ်နိုင်ငံမှာပြည်သူတွေရဲ့ထောက်ခံမှုကိုရအောင်သူလှုပ်နိုင်ခဲ့ပါတယ်။သူ့ရဲ့အတွေးခေါ်သူ့ရဲ့ထင်မြင်ချက်တွေကိုဖွဲ့စည်းပုံထဲမှာတောင်ထည့်သွင်းရေးဆွဲနိုင်ခဲ့ပါတယ်။သူပါပဲလှုပ်လို့ဘဲကပဲသတင်းမီဒီယာတွေအိတာအဘော်ဒီမှာတော့အကောင်းမြင်ဖော်ပြရေးသားခံရတဲ့ခေါင်းဆောင်မျိုးဖြစ်ပါတယ
်။အနောက်တိုင်းနိုင်ငံရေးပုံစံကိုလက်မခံချင်တဲ့တရုတ်နိုင်ငံမှာတရုတ်ကသူတို့ဆက်ချောက်မဲ့လမ်းဟာဒီလမ်းဖြစ်တယ်လို့ပြသလိုက်တာဖြစ်တယ်လို့လည်းတရုတ်ရေးရာကျွမ်းကျင်တဲ့ပါမောက်ခ Gordon Holden ကပြောပါတယ်
။ I think that China has taken a turn towards what Mu might even say its own historical roots. This is not a country that has a long
တရုတ်နိုင်ငံဟာသူ့ရဲ့တမိုင်းဝင်မဲ့လမ်းကြောင်းကိုတွားနေတယ်လို့တောင်ပြောလို့ရနိုင်ပါတယ်။တရုတ်နိုင်ငံဆိုတာဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေရဲ့အခန်းကဏ္ဍရှိခဲ့တဲ့နိုင်ငံမဟုတ်ပါဘူး။အခုတော့ရှီကျေးပင်ကဖွဲ့စည်းပုံကနေပြီးတော့အမျက်ထုတ်သွားတာပါ။အနောက်တိုင်းနိုင်ငံရဲ့ပုံစံတွေနောက်ကိုမလိုက်ချင်ဘူးဆိုတာရှီကျေးပင်ကလူသိရှင်ကြားပြောထားခဲ့သလိုတရုတ်ပြည်သူတွေကလည်းသူ့သဘောထားအတိုင်းရှိနေကြပါတယ်။တရုတ်ရဲ့တမိုင်းကြောင်းတရုတ်နိုင်ငံရဲ့အခြေအနေတွေပေါ်မှာအခြေခံတဲ့တရုတ်ပုံစံနဲ့ပဲသွားနေတယ်ဆိုတာရှင်းရှင်းလင်းလင်းလက်ခံထားကြပါတယ်။အနောက်တိုင်းဒီမိုကရေစီနိုင်ငံရေးစနစ်မျိုးကိုလက်မခံဘူးဆိုတာပြက်ပြက်သားသားညှဉ်းဆန်ထားကြပြီးဖြစ်ပါတယ်။
ဒါကြောင့်သမရရှီဂျင်ပင်အနေနဲ့ရှင်ပြိုင်သူမဲ့ခေါင်းဆောင်တယောက်ဖြစ်လာနိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်သမရယာရုတက်တန်ကန့်သက်ချက်ကိုဖယ်ရှားလိုက်တဲ့အတွက်ရေတို့မှာတရုတ်နိုင်ငံတည်ငြိမ်ရေးကိုအထောက်အကူဖြစ်နိုင်ပေမဲ့အတွေးအခေါ်သစ်တွေစီးပွားရေးအပါအဝင်စနစ်သစ်တွေကိုပြောင်းလဲရေးအတွက်ရေရှည်မှစိန်ခေါ်မှုတွေရှိလာနိုင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံမှာသမရတာဝန်ယူသူအနေနဲ့9နှစ်သက်တမ်း2ချိန်ပဲထမ်းဆောင်ရမယ်လို့သမရဟောင်းတိန့်ဆောင်ဖင်က1982ခုနှစ်ဖွဲ့စည်းပုံထဲမှာထည့်သွင်းသတ်မှတ်ခဲ့တာဖြစ်ပါရဲ့ရှင်
။မတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတော်ရရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီနေ့ကလက်ပြီးဟိုမဖိတ်ခေါ်နိုင်တာပေါ့ဗျာပြီးတော့တကူကတက်တနာကအောက်ခြေမှာဒီဒေတာခံနေတဲ့မြေပိုင်ဆိုင်မှုဟိုအငင်းပွားမှုပြဿနာတွေပြီးလို့ရှိရင်ဒါရှိမှန်ကိန်းနဲ့ပတ်သက်ပြီးတော့
ဒါကတော့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်ဆုံးနားဆင်ရပါမယ်။ဒါအပြင်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုမူရင်းအပေါ်မပြက်ကောက်နှုတ်တင်ပြပေးပါမယ်။အရင်ဆုံးကတော့မြန်မာနိုင်ငံဘက်ကရွေကျက်အစ်စ်မဟာဗာများလဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Dhaka Tribune သတင်းစာရဲ့ Editor အပေါ်ဖြစ်ပါတယ်။သူတို့ရဲ့အမိမီလုံးကျုံစိတ်ချပြီဆိုတဲ့နောက်ဆုံးတနေ့ကျရင်ရိုညာဒုက္ခတွေနေရပြောင်းရဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့သဘောတူညီကြပါတယ်။ဒါပေမဲ့မြင်တွေ့နေရတာကတော့မြန်မာနိုင်ငံဘက်ကဒီသဘောတူညီချက်ကိုလိုက်နာဖို့ဆန္ဒမရှိဘူးဆိုတာပါပဲ။လက်တွေ့မဆန်းတဲ့ဂရီတွေပြေးနေတယ်ပဲထားအောင်ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကဘာမှတိုးတက်ကောင်းမွန်လာတာမတွေ့ရပါဘူး။အခုချိန်ထိအကြမ်းဖက်မှုတွေကဆက်လက်ရှိနေသေးပြီးစစ်တပ်ကနေအိမ်တွေကိုမီးရှို့နေဆဲရှိတာကြောင့်ရိုညာတွေကအခုချိန်ထိဘင်္ဂလားဒေ့ရှ်နေဆက်ကိုရောက်လာနေစေပဲရှိနေသေးတယ်ဆိုတာအံ့အားတင့်စရာမဟုတ်ပါဘူးအဲ့ဒီတော့မေးစရာရှိလာတာကဘင်္ဂလားဒေ့ရှ်ပြည်ချမ်းမှာရောက်နေတဲ့ရိုဟင်ဂျာတွေဟာပြန်ကြပါတော့မလားနိုင်ငံတကာရဲ့ဝေဖန်ပစ်တင်မှုတွေကိုဂရုမစိုက်ဖဲရိုဟင်ဂျာတွေအပေါ်ဆက်လက်ပြီးတော့မတော်မတရားဖိနှိပ်မှုတွေပြုလုပ်နေတာဟာမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနဲ့အခြေခံလူ့အခွင့်အရေးတွေပေါ်လေးစားလိုက်နာမှုမရှိုံနေမကပါဘူးအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းဂရုမစိုက်ဘူးဆိုတာပြတ်တနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပို့ဆောင်ဖို့အသင့်ဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်ဆင်းကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကအမှန်တကယ်သာပြန်ပြီးတော့လက်ခံခြင်းနဲ့ဆိုရင်ပြီးခဲ့တဲ့လကတည်းကပြန်ပို့ရေးအစီအစဉ်စနိုင်နေပြီဖြစ်ပါတယ်။အခုတော့နှောင့်နှေးမှုတွေဖြစ်အောင်လုပ်နေပါတယ်။ရိုဟင်ဂျာတွေလူမျိုးစုလိုက်ရှင်းလင်းမှုတွေဆက်လက်လုပ်နေတာကိုလွတ်မထားသင့်တော့ပါဘူး။နိုင်ငံတကာကဝင်ရောက်ဖို့လိုနေပါပြီ။မြန်မာတွေနားလည်အောင်ပြောနိုင်တဲ့တခုတည်းသောနည်းလမ်းကအင်အားအသုံးပြုတာပဲဖြစ်ပါလိမ့်မယ်လို့ရေးသားထားပါတယ်ရိုညာအရေးပြိပခတွေပြင်းထန်နေချိန်မှာမြန်မာစစ်တပ်ကိုထိုင်းကထောက်ခံနေတယ်ဆိုတဲ့ဆောင်းပါးကိုတော့ dw.com online စာဆောင်မှာဖော်ပြထားတာကိုဖတ်ရှုရပါတယ်ရိုညာလူနည်းစုတွေပေါ်ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝိုင်းဝန်းကန့်ကွက်နေချိန်မှာထိုင်းနိုင်ငံကတော့ဂရိတိုင်းဝင်ရောက်မဆွတ်ဖက်တဲ့မှုကိုဆက်လက်ပြီးတော့ဆွဲကင်ထားပါတယ်ရိုညာအရက်သားတွေရှင်းလင်းနေတဲ့စစ်စင်ရေးကြောင့်မြန်မာစစ်တပ်ပေါ်ဝိုင်းဝန်းဝေဖန်နေကြပေမဲ့ထိုင်းအစိုးရကတော့သူ့ရဲ့အိမ်နီးချင်းမြန်မာနိုင်ငံကိုဆက်လက်ပြီးတော့ထောက်ခံနေတယ်လို့မြန်မာနိုင်ငံဆိုင်ရာထိုင်းတမ်မတ်အသစ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့အကြမ်းဖက်အဖွဲ့ဖြစ်တဲ့အာဆာကိုခုခံတိုက်ခိုက်ပိုင်ခွင့်ရှိတယ်ဆိုတာထိုင်းကအသိမှတ်ပြုတယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်နေမှုကြောင့်ရခိုင်ပြည်နယ်အတွင်းမှာတင်းမာမှုတွေဖြစ်နေရတာပါထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံမှုထားရှိပြီးသူတစ်ပါးရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှုမပြုတဲ့မူကိုကျင့်သုံးတဲ့အာဆီယံအဖွဲ့ကြီးရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။ထိုင်းဆိုရဟာဒေါ်အောင်ဆန်းစုကြည်ရဲ့အရသာအဆိုရကိုထောက်ခံပါတယ်။ရခိုင်ပြည်နယ်အတွင်းမှာပေါ်ပေါက်နေတဲ့အဖြစ်အပျက်တွေအတွက်ထိုင်းနိုင်ငံဟာနိုင်ငံတကာလူ့အဖွဲ့အစည်းတွေနီးတူစိတ်ပူပန်မှုရှိပေမဲ့မြန်မာအဆိုရနဲ့စစ်တပ်အပေါ်အပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုတွေထားရှိဖို့လိုအပ်တယ်လို့ခံယူထားတဲ့အကြောင်းတမ်မတ်ကြီးကပြောဆိုတယ်လို့ရေးသားထားပါတယ်။ဖေဖော်ဝါရီလအတွင်းအမေရိကန်ပြည်ထောင်စုနဲ့အတူထိုင်းနိုင်ငံမှာပြုလုပ်တဲ့ Cobra Go စီးရီးလေ့ကျင့်မှုမှာမြန်မာနိုင်ငံကိုလေ့လာသူဖြစ်တယောက်ဖို့ထိုင်းနိုင်ငံကဖိတ်ကြားခဲ့တယ်လို့မြန်မာကာကွယ်ရေးဦးစီးချုပ်ကလည်းထိုင်းဘရင်အဆောင်ရောင်ဘွဲ့ချီးမြှင့်ခဲ့ပါတယ်။အိန္ဒိချင်းဖြစ်တဲ့မြန်မာနိုင်ငံနဲ့ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးခိုင်မြဲဖို့ဆိုတာနှစ်နိုင်ငံစလုံးအတွက်ဘက်ပေါင်းစုံကအရေးကြီးတဲ့ကိစ္စဖြစ်တယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။ထိုင်းနိုင်ငံဟာနှစ်ပေါင်းအတန်ကြာကတည်းကရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံအတွင်း နှိပ်စက်ညှဉ်းပန်းမှုဒဏ်တွေကြောင့်ထွက်ပြေးလာကြတဲ့လူနည်းစုတိုင်းသားဒုက္ခသည်တွေကိုလက်ခံထားပြီးတော့မြန်မာနိုင်ငံလိုပဲဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ်
ဆရာတီဘာစောကခံရမှုတွေခက်ဆိတ်ဆိတ်တွေ့လာရတာနဲ့အတူနိုင်ငံတော်ဘလောက်ဆူဆူရွာရွာဖြစ်နေကြပြီလဲကျွလွန်သူတွေကဘယ်လိုအခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲ VOE ရဲ့အင်ကာနဲ့ညာပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ကိုတိုင်းကြုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်တော့VOE ရဲ့ telephone number 1-232-382-5554ကိုဆက်သွယ်နိုင်ကြသလို VOE ရဲ့ email လိပ်စာ bamis@voanews.com ကိုလည်းတော်တာရှင်တို့ရဲ့ telephone number တွေဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်နေအားလုံးကိုဖိတ်ခေါ်ပါလိမ့်ရှင်။
အင်္ဂါညတိုင်းရဲ့လီလိုင်းစီစဉ်မှာပဝင်ဆွေးနွေးလိုသူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီ American EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီနေ့ပြည့်တင်ပြမယ် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့လောဂိုလုတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေကြီးအကူအညီပေးပါမယ်လို့ခီပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီနှစ်နာရီတိုင်းဒဝဲဒေတာမှာအကောင့်ထဲဖော်ဖို့လုပ်နေတဲ့ဒဝဲအထူးစီးပွားရေးဆောင်စီမံကိန်းကိုရင်းနှီးမြှုပ်နှံမဲ့သူအလုံးလောက်မရှိတဲ့အတွက်နှစ်တော်တော်ကြာရန်နာထားရကနေအခုပြန်စားတော့မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။စီမံကိန်းနဲ့ပတ်သက်တဲ့အခြေအတင်ဖြစ်စရာကိစ္စရပ်တွေကိုအရင်ဖြေရှင်းဖို့ရပ်ဖက်လူမှုအဖွဲ့အစည်း36ခုပူးတွဲလက်မှတ်ရေးထိုးပြီးတော့အစိုးရကိုတင်ပြတောင်းဆိုထားပါတယ်။အဲ့ဒီအဖွဲ့တွေမှာပါတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ဒပွဲဖွံ့ဖြိုးတိုးတက်ရေးအဖွဲ့ DDA ကကိုတန့်စင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ဘူဟာကစီမံကိန်းပြန်ဆမယ်ဆိုတော့စီမံကိန်းကဘယ်တော့ပြန်ဆမယ်လို့တန်းစင်နေတည်ထားလဲ
။ဟောကျွန်တော်တို့သိရတော့မီဒီယာတွေမှာပါတဲ့အင်တာဗျူးတွေရတော့ဧပြီလလောက်မှာပြန်ဆမယ်ပေါ့နော်။အဲ့လောက်တော့အကြမ်းတည်တည်ထားပါတယ်ခင်ဗျာ
။ဟောဘယ်တော့နဲ့ရက်ထားတာလဲ။ဘာကြောင့်ရက်ထားတာလဲ
။စီမံကိန်းတော့ကျွန်တော်တို့2023နောက်ပိုင်းလောက်နေစပြီးတော့ဒီကြားထဲမှာပါမှအကောင့်တွေပုံမှုမရှိဘူးပေါ့နော်။ရက်ထားတယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။ဆိုတော့ ဘာကြောင့်ရထားလဲဆိုတဲ့အကြောင်းကြီးကတော့ငါဒီစီမံကိန်းဟိုစားဆောင်တဲ့ပေါ်ရချိန်နဲ့နေပြီးစပြီးတော့အခုချိန်ထိဒီဟိုလုံလောက်တဲ့အာရင်းနှီးမြှုပ်နှံလက်တွေဟိုမဖိတ်ခေါ်နိုင်တာပေါ့ဗျာပြီးတော့တကူကတက်တနာကအောက်ခြေမှာဒီဒေတာခံရင်းနဲ့မြေပိုင်ဆိုင်မှုဟိုအငင်းပွားမှုပြဿနာတွေပြီးလို့ရှိရင်ငါစီမံကိန်းနဲ့ပတ်သက်ပြီးတော့ဝင်လိမ့်မြတာမှုမရှိတဲ့ဟိုအချက်တွေကြောင့်လို့ကျွန်တော်တို့အဓိကအဲ့ဒီဟာကိုညင်ပါတယ
်ဟုတ်အခုအထိကသူတို့လုတာက2008ကနေစပြီးတော့လက်မှတ်ထိုးတယ်2019မှာအပြီးဆိုတော့အခုကဘယ်အဆင့်ထိရောက်နေပြီလို့ကိုတန့်စင်တို့သိထားလဲ
အမှန်တော့ဒီကနေဦးတော့က2008ခုနှစ်မှာဒီအီတလီယန်ထိုင်းနဲ့မှာဆိုရ MOU ထိုးပြီးတော့ဒီအကောင့်တွေပေါ်ရဲ့ပထမစီမံကိန်းပလန်ပေါ့ဒီဒီထိုင်းဘက်ကဒီအီတလီယန်ထိုင်းဘက်ကုမ္ပဏီဘက်ကနေပြီးတော့အဆိုပြုထားတဲ့အစီအစဉ်တိုင်းဆိုလို့ရှိရင်ဟိုပထမအဆင့်ရဲ့ဟိုကနေဦးအလုပ်တွေလောက်ပဲလုပ်နိုင်သေးတဲ့ဒီမျိုးကျွန်တော်တွေ့ရဒီပထမဆုံးအတန်းမှာဒီဒီစီမံကိန်းနေပြီးတော့ time measure ကိုချက်သွားမယ်ဟိုဖောက်တဲ့လမ်းပါတယ်ပြီးလို့ရှိရင်ဒီအရင်နဲ့ရှေ့ကန်ပါမယ်ပြီးလို့ရှိရင်ဒါအပေးဆက်ရင်လို့ဒီ long term စီမံကိန်းတို့အဲ့လိုမျိုးတွေပါတယ်ကျွန်တော်တို့နည်းနည်းကတော်တော်များများတော့အလုံးဝအကောင့်တဲ့ပုံနဲ့မရှိသေးတာတွေ့ရပေါ့။ဥပမာလမ်းတော့ဖောက်ပြီးပြီ။တော်တော်လည်းပဲကျွန်တော်တို့ဒီမိသားလမ်းအဆင့်မရှိသေးတော့
ဟုတ်ကဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဖွဲ့ပေါင်းစုကနေပြီးတော့တောင်းဆိုထားတဲ့စာထဲမှာလည်းပဲအဓိကအချက်၅ချက်ကိုထောက်ထားတယ်အဲ့ထက်မှဒီလေယာဉ်မြေပြဿနာတွေဟလာအရာတွေကိုဖြေရှင်းဖို့ဆိုတော့ဒီမှာလေယာဉ်မြေပြဿနာမြေကတွေအများကြီးတင်ဆက်ခံရတာဒီပြဿနာတွေကကိုတန်းစင်တို့ပြောသလိုအလုံးစုံအပြည့်အဝဖြေရှင်းလို့ရနိုင်ပါမလား
တကယ်တော့ကျွန်တော်တို့ဒီနောက်ဒီနောက်တောင်းဆိုတာအချက်တွေမှလည်းပါတော့ဥပမာဒေတာခံတွေရဲ့ဆိုင်းနှံသဘောထားနဲ့သူတို့ကျေဟိုပါပူပေါင်းပါဝင်မှုသူတို့ရဲ့အဆုံးဖြတ်ချက်ချတဲ့ဟိုဖြစ်စဉ်မှာပါဝင်နိုင်ခွင့်ကကျွန်တော်ထင်တယ်အရေးကြီးတယ်ပေါ့။ဘာကြောင့်လဲဆိုတော့100 square kilometer ဒီဧကအားဖြင့်ကျွန်တော်တို့5,000လောက်ဟို area ကြီးထဲမှာရွာတွေဥယျာဉ်ချမ်းကြီးတယ်တကယ်တော့အများကြီးပါနေတယ်ပေါ့။ဆိုတော့ဒီဟာတွေကိုတကယ်ဟိုကြောင်းရွှေ့ပြီးတော့နေရာချထားဖို့ပြင်ဆင်ရတယ်။ပြောတော့မလို့ရတဲ့ကိစ္စပေါ့။ပြီးရင်ဒီ data ခံနေရတော့သူရဲ့မူရင်းစာကြည့်နေရတယ်နေပြီးတော့အလုံးထားခဲ့ပြီးတော့နေရာတက်ကိုကြောင်းရွှေ့ဖို့ရောတကယ်ဖြစ်နိုင်ပါမလားပေါ့နော်ဒီဟာဒီတရားမျှတမှုရှိရဲ့အကိစ္စတစ်ခုလားဆိုတော့ကျွန်တော်တို့ကအစိုးရအနေနဲ့ပြန်စဉ်းစားဖို့လိုပါတယ်ဆိုတော့ဒီလိုနေရာမျိုးမှာခုနကဒီဆန္ဒသဘောထားတော့ဒေသခံတွေနဲ့တိုက်ပင်းပြီးတော့သူတို့ရဲ့ဒီထုတ်ပြန်တဲ့အတိုင်းပဲဆိုတော့သူတို့ဒီလိုက်ပြီးတော့အကောင့်တွေပေါ်တင်လို့ထင်တယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစီမံကိန်းကအကြီးပဲအမေရိကန်ဒေါ်လာတန်ပေါင်း 8,600 လောက်သုံးပြီးတော့လုံးမဲ့စီမံကိန်းကြီးဆိုတော့တကယ်ကဒီစီမံကိန်းကြီးအောင်မြင်ဖြစ်ရင်ကောဒေသအတွက်နောက်ဆုံးတိုင်းပြည်အတွက်တကယ်အကျိုးရှိတဲ့အခြေအနေရောက်မလာနိုင်ဘူးလားခင်ဗျ။
ဒီအဓိကတော့ကျွန်တော်တို့သုံးသပ်တာဒီစီမံကိန်းကဟိုပတ်စံဒီကြေဘလောက်ရင်းနှီးမြှုပ်နှံမယ်ဆိုတာအထက်ဒီစီမံကိန်းမှာပါတည်ရလို့ရတယ်ဆိုင်းအပါမလဲဘယ်လိုဖြစ်လဲဆိုတာကိုလည်းဒီသားရဲ့အဲ့ဒီဘလော့ကီအောက်ပံဖြစ်စီမဲ့ဆိုတဲ့အချက်ကကျွန်တော်ထင်တယ်ဟိုအရေးကြီးရပါဘာ။တော့ဒီစီမံကိန်းမူလအစီအစဉ်မှာဟိုကြည့်လို့ရှိရင်ကျွန်တော်လေဘာအင်တက်ချစ်ချစ်တဲ့ငါဒီအလုပ်သားဦးကြီးအများကြီးလိုတဲ့အဆက်အယုံအမျိုးအစားမျိုးတွေတော့မတွေ့ရဘူး။အဓိကရေနံဓာတ်ဥဆက်ယုံအမျိုးအစားတွေပေါ့။ဆိုတော့ရေနံဓာတ်ဥဆက်ယုံအမျိုးအစားလည်းဘာကြောင့်ဒီစီမံကိန်းမှာချက်သွင်းပြီးတော့ဒီဆောက်ချင်လဲဆိုလို့ရှိရင်ဒီတိုင်းနိုင်ငံမှာကြာလို့ရှိရင်ဒီဥပဒေအလုပ်ထုံးလုပ်နေတွေကကျင်းချက်တဲ့အတွက်ဒီနိုင်ငံမှာဒီလိုညီညာမှုပမာဏဒီများတဲ့ဆက်ယုံမျိုးစားတွေကိုချပြီးတော့ဒီဆောက်ကူအတွက်တိတ်မလွယ်ကူတော့ဘူးဒီဥပဒေအစည်းအဝေးတွေတင်းကျက်တဲ့ခါကျတော့ဒါမျိုးပမာဏနိုင်ငံမှာဒီလာလုပ်ချင်တဲ့အတွက်ဒီစီမံကိန်းဒီဆက်မှုတို့စီမံကိန်းတွေမှာဒီအဓိကအဖြစ်ကျွန်တော်ညီငံဓာတ်ဆက်ယုံမျိုးစားတွေပဲအခြေပြုပြီးတော့ဒီဒီဇိုင်းလုပ်တာတွေ့ရပေါ့နော်ဆိုတော့ဟိုအလုပ်အခွင့်အလမ်းနဲ့ပတ်သက်ပြီးခုနဒေတာရှိပွားနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ကျွန်တော်တို့ဒီတိုင်းအဓိကဟိုကြီးပွားရေးလုပ်ငန်းကြတော့ဒီဆိုင်ကျူးရေးကိုရေလုပ်ငန်းလို့ရှိရပေါ့နော်ဆိုတော့ဒါနဲ့ပတ်သက်တဲ့ဟိုဆက်ယုံမျိုးစားတွေကြတော့ဟိုသိဒတာကြီးမတွေ့ရအောင်ဆိုတော့ထိုင်းရင်းမှာရွှေပြောင်းလုပ်ဒီမှာနေအလုပ်တော့လုပ်တဲ့လူတွေကလည်းမာချိုင်တို့ဘာလို့မှဒီရေထွက်ကုန်ပစ္စည်းလုပ်ငန်းတွေမှာပဲကျွန်တော်တွားလုပ်ကြတယ်ဆိုတော့ဒီရေတန်ဇာတာလည်းဒီမှာနိုင်ငံတွားတဲ့ရေတန်ဇာတာပဲလူလည်းဘာနိုင်ငံတွားပြီးတော့လုပ်တဲ့ဒီအလုပ်သားတွေဆိုတော့ဒီလိုဆက်ယုံမျိုးစားတွေတာမြန်မာနိုင်ငံမှာဖြစ်လာရင်တော့ကျွန်တော်တို့ဒီအလူတွေအတွက်ဟာခုနကဒီတိုင်းပြည်စီပွားရေးအတွက်ကျွန်တော်တို့အကျိုးရှိမယ်လို့ပြောလို့ရတယ်ဒီလိုမျိုးခုနကဒီ data ရဲ့အမူလစီပွားရေးနဲ့ဟိုတဟဆာတာမဖြစ်တဲ့ဟာမျိုးခုနကဒီလုပ်သားရင်အများကြီး မခံအပ်နိုင်တဲ့ဆက်ရုံမျိုးစားတွေကြီးပဲဆိုရင်တော့ကျွန်တော်တို့ဒီအချိန်တလောက်ဟိုပြောတလောက်အကောင်းလာမှာတော့မဟုတ်ဘူးလို့ကျွန်တော်
ဟုတ်ကဲ့ဆိုတော့အစိုးရဘက်ကနေပြီးတော့ဟလာတတိုင်းပြည်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဒီစီမံကိန်းကိုဆက်ပြီးတော့အကောင့်ထဲပေါ်မယ်ဆိုရင်ကောဘယ်လိုတွေဆက်ဖြစ်လာနိုင်တယ်လို့ကိုသန့်စင်တို့ခန့်မှန်းလဲ
ဒီအခုကတော့အကောင့်ထဲပေါ်မယ်လို့ဆိုလာတဲ့အတွက်ကျွန်တော်ဘက်ကလည်းဒီ toxic queen လောက်ကနေစပြီးတော့အဲဒီတတိယဟုတ်ပြီအလေးလာအသုံးပြန်ခဲ့တယ်ဒီစီတူတိုင်းလုပ်ခဲ့ဒီချက်တွေဒီနှစ်ချောက်ပြီးတော့ဒီအစိုးရကဒီမှာငယ်ပြန်တော့ထပ်ဖို့စဉ်းစားမယ်ဆိုရင်တော့ဒီအချက်၅ချက်ကတော့အရေးကြီးရပေါ့ဒီအချက်၅ချက်ကိုမချစ်မနေအာဒီပြန်သုံးသပ်ပြီးတော့လုံနိုင်မှသာခုနကဒီအရင်ဖြစ်ခဲ့တဲ့ပြဿနာမျိုးတွေကိုရှောင်လွှဲနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီအရေးကြီးတဲ့အကြံပြုချက်အနေနဲ့ကျွန်တော်ထုတ်ပြန်ခြင်းဖြစ်ပါတယ်ဆိုတော့ဒီအလုပ်ချင်းမလုပ်ချင်းဆုံးဖြတ်ခြင်းမဖြတ်ခြင်းရတော့ခုနကဒီအစိုးရနဲ့ဒီသက်ဆိုင်ဒေသခံပြည်သူတွေအချင်းချင်းကြားထဲမှာကျွန်တော်ပြန်လည်ပြီးတော့ဆွေးနွေးညီနိုင်ရမယ့်ကိစ္စလို့ကျွန်တော်မြင်တယ်ဒါပေမဲ့ဒီဟာကိုပြန်လုပ်ဖို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒီအတန်ပြည့်ချက်အထက်မှာပါတယ်ဒီငါးချက်ကတော့ဒီမဖြစ်မနေစဉ်းစားထားဖို့အရေးကြီးပါတယ
်ဒါတော့ကိုကျော်ကျော်သိန်းစီစဉ်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်ခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါကိုအောင်ကစီစဉ်ပြီးတော့မအီတန်စင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်သမိုင်းမှာအပြောင်းအလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုဏ်ပြုပြီးအာဖရိကန်အမေရိကန်တွေလအဖြစ်သတ်မှတ်ပြီးတော့နှစ်စဉ်အောက်မြင့်ပွဲအထိမ်းအမှတ်ပွဲတွေကျင်းပကြပါတယ်1986ခုနှစ်ကစလို့အမေရိကန်သမ္မတအစဉ်အဆက်ကအာဖရိကန်အမေရိကန်လာရည်လို့သတ်မှတ်ခဲ့ကြတာပ
ါဟုတ်ပါပြီရှင်ဒီတစ်ပတ်စီစဉ်ကိုတော့အာဖရိကန်အမေရိကန်ကျောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့ဆက်လိုက်ကြအောင်လားကိုအောင်ရေ
ကောင်းပါပြီမဲအီတန်စင်ရေလွန်ခဲ့တဲ့58နှစ်1960ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ်ဂရင်းစ်ဘိုရိုကလူမဲကျောင်းသားတွေဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီကာလကလူပြည်လူမဲခွဲခြားမှုတွေရှိနေတော့သူတို့ရဲ့ဆန္ဒပြပုံကလည်းအတော်ပညာပါပါတယ် Woolworth နဲ့ Crest ဆိုတဲ့ဈေးဆိုင်တွေကလူပြည်တွေသာထိုင်လို့ရတဲ့ထမင်းစားခုံတွေမှာသူတို့တွေကဝင်ထိုင်ခဲ့တာပါအဲဒီတော့ဆိုင်မန်ရှင်တွေကသူတို့ကိုဈေးရောက်မပေးနိုင်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တဲ့အပြင်ထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့လည်းမောင်းထုတ်ခဲ့ပါတယ
်ဒါပေမဲ့လူမဲကျောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူထုကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကကျောင်းသားတွေကိုဖမ်းဆီးခဲ့ကြပါတယ်
အဲ့ဒီလိုအနူနီးနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့လူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာဏာဖီဆန်းပြီးဝင်ရောက်တာမျိုးအမေရိကန်ပြည်အောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ
်ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းတွေမှာလဲ We shall overcome ကျွန်တော်တို့ဟာအခက်အခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှုံ့ဆော်မှုတချင်းကိုလည်းသိဆိုနေခဲ့ကြပါတယ
။မငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြည်လူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလှရှားသူတွေဟာသူတို့ပေါ်ချမှတ်တဲ့ဒဏ်ချင်းဝင်မပေးဘဲထောင်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်တွေမှာလူပြစ်သွားခဲ့ပါတယ်။အဲဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနီးနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ
်။ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမှရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိဘူးရှင်။အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးတော့ဝန်ဆောင်မှုပေးတာကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယက်သားအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင
်။ကဲဒီတစ်ခါတော့မေပေနီစနစ်အကြောင်းကိုပြောပြအောင်လားမဲအီတန်စင်။အမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မေပေနီစနစ်ကိုဘယ်တော့နဲ့ကစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းရာနဲ့ချီပြီးရှိပြီလို့ထင်တာပဲကိုအောင်ရေ။
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ ကန်တကီပြည်နယ်လူဝဲဗေးမြို့မှာကျင်းပတဲ့ရွေးကောက်ပွဲမှာစားပြီးဒီလျှော့ဝဲမဲပေးနီစနစ်ကိုကျင်းသုံးခဲ့တာပါဟိုရုံးကအများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိခဲ့တာကြောင့်နီးစနစ်ပြောင်းလဲကျင်းသုံးခဲ့ပါတယ်တားပိုက်ကောင်းတွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှော့ဝဲမဲပေးနီကိုစတင်ကျင်းသုံးတာကြောင့်ဒီလူဝဲဗေးကစတင်ခဲ့တဲ့မဲပေးနီစနစ်ကိုတားပိုက်ကောင်းမဲပေးနီစနစ်လို့လည်းခေါ်ကြပါတယ်
အခုလိုကိုကြိုက်နှစ်သက်ရာလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့် Louisville ကရွေးကောက်ပွဲကာလတွေမှာလူတူခါတက်တက်ကြွကြွနဲ့ပါဝင်လာကြပြီးတော့ဟိုတုန်းကထက်ဆိုင်အဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါတယ်။ဒီနောက်မှာတော့ American နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကတော့ဒီမဲပေးနည်းစနစ်ကို1950မှာအတည်ပြုသတ်မှတ်ခဲ့တဲ့နောက်ဆုံးပြည်နယ်ဖြစ်ပါတယ်ရှင့်။
ကဲဒီတစ်ခါတော့အမေရိကန်သမိုင်းမှာအမဲဆက်ဆွန့်ထင်းစရာကိစ္စတစ်ခုကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြချင်ပါတယ်ဗျာ
။ဘယ်သူပါလဲကိုအောင်ရေ
။လွန်ခဲ့တဲ့65နှစ် 1950 ဖေဖော်ဝါရီ9ရက်နေ့မှာဝစ်စကွန်ဆင်ပြည်နယ်အထက်လွှတ်တော်အမတ်ဂျိုးဆက်မက်ကာသီဟာဝက်စ်ဗာဂျီးနီးယားပြည်နယ်ဝီလင်းက Republican Women's Club မှာမင်းကွန်းပြောကြားခဲ့ပါတယ်။အဲဒီလိုပြောကြားမှုအတွင်းအမေရိကန်နိုင်ငံသားကြီးဌာနကကွန်မြူနစ်205ယောက်ရဲ့စင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာလိုက်ပါတယ်။
ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွှတ်တော်အမတ်တွေလိုပဲကွန်မြူနစ်ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးတော့ဒီမိုကရက်သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့အဲ့ဒီချိန်ကသူ့လုပ်ဖော်ကိုင်မဲ့တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုပြီးတော့အန္တရာယ်ကြီးတဲ့လူဖြစ်သတ်မှတ်ကြပါတယ
်အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂရုမစိုက်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကကန့်ကွက်ပြောဆိုသွားတယ်ဒါပြင်သူဟာကွန်မြူနီဝါရပေါ်ဆိုရင်ဒါထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုကြပါတယ်
။အဲ့နောက်ပိုင်းတော့အစိမ်းမကောင်းစရာကိစ္စတွေလည်းဆက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပါရှင်။မကာတီဝါရကြောင့်အစိုးရအဖွဲ့တွင်မှသာမကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလုတ်ကင်ကြတဲ့အပြစ်မဲ့တဲ့သူအများအပြားအလောက်ကနေရင်နာခံရပါတယ်။ဒါပြင်လူတချို့ကိုကိုကိုလည်းတေချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လည်းမကာတီအပေါ်ဝေဖန်ပြစ်တင်ခဲ့ကြပါတယ်။
ကဲအခုတစ်ပတ်အစီအစဉ်မှာနောက်ဆုံးတင်ဆက်ပေးချင်တာကတော့ BTS အကြောင်းဖြစ်ပါတယ်ဗျာ။ British နိုင်ငံက Rock and Roll တိဂီတာအဖွဲ့ဖြစ်တဲ့ The Beatles ဟာ1964ခုနှစ် February 9ရက်နေ့မှာ American ပြည်အောင်စုမှာပထမဆုံးအကြိမ်ဖျော်ဖြေဖို့ရောက်ရှိလာခဲ့ပါတယ်
။ New York မြို့ကကနေဒီလေဆိပ်မှာ Beatles အဖွဲ့ကိုစိတ်လှုပ်ရှားစွာအားပေးနေသူငယ်ရွယ်တဲ့ဆယ်ကျော်သက်အမျိုးသမီးငယ်အများစုပါဝင်တဲ့ပရိသတ်3,000လောက်ကိုထိန်းဖို့လွန်ကျွင်းအင်အားရာနဲ့ချီပြီးချထားခဲ့ရပါတယ်။အဖွဲ့ဝင်ဂျော်လန်နန်ပေါ်မက်ကာတနီဂျော့ချ်ဟယ်ရီဆန်နဲ့ရင်ဂိုစတာတို့ကိုနယူးယောက်မြို့လေမန်ဟတ်တန်မှာရှိတဲ့ဟိုတယ်ကိုလုံခြုံရေးအဆောင်တော်တော်များများနဲ့ခေါ်ဆောင်လာခဲ့ရပါတယ
်I wanna hold your hand. I wanna hold your hand. I wanna hold your hand. Oh, please say to me, you let me be your man. And please say to me, you let me hold your hand.
BTS အဖွဲ့ရဲ့ I want to hold your hand တခြင်းဖြစ်ပါတယ်။ American ပြည်အောင်စုမှာလာရောက်ဖျော်ဖြေတဲ့ဒီအဖွဲ့ရဲ့ခီးစဉ်တွင် New York, Washington DC, Miami Beach, Florida မှာဖျော်ဖြေခဲ့တယ်ဆိုတာတင်ပြရင်းအခုတစ်ပတ်အစီအစဉ်ကိုဒီမှာပဲရန်နာပါရစီခင်ဗျာ။
တော်ရရှင်ကိုနားဆင်ကြရတာကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာအနှံ့မှာရှိကြတဲ့တိဘက်လူမျိုးတွေနဲ့အမေရိကန်မှာနေထိုင်ကြတဲ့တိဘက်နယ်ပွားတွေရဲ့ဆွမ်းဆောင်မှုတွေကိုအတိမတ်ပြုသောအပြင်တိဘက်နှစ်သက်ကူးနေကိုမကြသေးခင်ကကျင်းပခဲ့ကြောင်းလူထုဆက်ဆံရေးလက်ထောက်ဝန်ကြီးစတီဗ်ဂိုးစတိန်ကပြောသွားခဲ့ပါတယ် တိဘက်လူမျိုးတွေဟာကြံကပ္ပဒေတာတို့မှာအထူးသဖြင့်တိဘက်ကုန်းပြင်းမြစ်မှာကြီးမားတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တိဘက်လူမျိုးတို့ရဲ့ရည်မှန်းချက်ပေါ်ဆောင်ရေးကိုထောက်ခံအားပေးပြီးသူတို့ရဲ့ထူးခြားတဲ့ယဉ်ကျေးမှုကိုအကာအကွယ်ပေးမယ်လို့လည်းထပ်မံပြောကြားလိုက်ပါတယ်။အမေရိကန်အစိုးရကတိဘက်လူမျိုးတွေကိုကူညီနေတဲ့တစ်ခုသောနှီးလန်းကတော့အိန္ဒိယနဲ့နီပေါ်နိုင်ငံမှာရောက်နေတဲ့တိဘက်အတိုင်းဝိုင်းတွေကလူငယ်400ကျော်ကိုပညာသင်ကြားမှုအစီအစဉ်ရရှိအောင်ဆောင်ရွက်ပေးခြင်းပဲဖြစ်ပါတယ်။ဒီလူငယ်တွေဟာအမေရိကန်ကောလိပ်နဲ့တက္ကသိုလ်တွေမှာတိဘက်လူမှုအတိုင်းဝိုင်းအတွင်းလိုအပ်ချက်တွေဖြည့်ဆည်းနိုင်မဲ့ပညာရပ်တွေကိုဖွဲ့ရတဲ့အထိသင်ယူစီးပူးနေကြပါတယ်။တိဘက်ပညာသင်ထောက်ပံ့ရေးအစီအစဉ်နှစ်30ပြည့်ကျောင်းသားဟောင်းများတွေ့ဆုံပွဲအခမ်းအနားတစ်ခုကိုလာမယ့်ဧပြီလကျရင်အိန္ဒိယနိုင်ငံဒါရမ်ဆလာမြို့မှာအမေရိကန်ကကျင်းပပေးမှာဖြစ်ပါတယ်။ဇာတန်းဖက်ပွဲတွေတပ်ပုံပြပွဲတွေကတဆင်ဒီကျောင်းသားဟောင်းတွေဟာအမေရိကန်မှာသင်ယူခဲ့တဲ့အသိပညာတွေတန်ဖိုးထားမှုတွေပေါင်းတင်ဆက်ဆံမှုတွေကိုသူတို့မူရင်းဒေတာမှာဘလို့အကျိုးရှိရှိအသုံးပြုနေတယ်ဆိုတာကိုတင်ပြကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အတွန်းရှည်ခိုင်မြဲသောဖွံ့ဖြိုးတိုးတက်မှုနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုတိဘက်လူမှုအဖွဲ့အစည်းတွေအတွက်တိုးမြှင့်ဆောင်ရွက်ဖို့ပိုင်ဖြတ်ထားသလိုအိန္ဒိယနဲ့နီပေါ်ရောက်တိဘက်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်ပံ့တွေကိုလည်းပံ့ပိုးကူညီသွားမှာဖြစ်ပါတယ်။အမေရိကန်ဟာတိဘက်လူမျိုးတို့ရဲ့ဘာသာရေးလွတ်လပ်ခွင့်အပါအဝင်လူအခွင့်အရေးကိုလည်းလေးစားလာအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။တိဘက်လူမျိုးတို့အနေနဲ့သူတို့ရဲ့ကိုယ်ပိုင်တလိနဲ့အစဉ်လာကိုဟန်တာနှောက်ရှက်ခံရမှုမရှိပဲသူတို့ဘာသာရေးကောင်းဆောင်ကိုရွေးချယ်ပိုင်ခွင့်နဲ့လွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ရရှိစေရဟာအရေးကြီးပါတယ်။နောက်ဆုံးနဲ့အရေးကြီးဆုံးကတော့တိဘက်လူမျိုးတို့ဟာသူတို့ရဲ့အနာဂတ်အတွက်ဘယ်လမ်းရွေးမလဲဆိုတာသူတို့ပြောပိုင်ခွင့်ရှိစေရမှာဖြစ်ပါတယ်လို့လက်ထဝန်ကြီးစတီဗ်ဂိုးစတိန်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်နာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းတော်ရရှင်တို့ကိုထပ်မံပြီးတော့အသိပေးအပ်ပါတယ် VOA American အတန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်အနီးမှာရုရှားကစီးရီးယားသဘုံတွေပေါ်မှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရကနေအရက်သားတွေဆစ်ဆောင်ထွက်ပြေးနိုင်ဖို့အတွက်9နာရီကြာလူသားချင်းစာနာမှုဆိုင်ရာနေ့စဉ်ခေတ္တအပြစ်ခတ်ရရှိအမိန့်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီအမိန့်ဟာအင်္ဂါနေ့မှာစတင်မှာဖြစ်ပြီးဒေသစံတော်ချိန်မနေ့9နာရီကနေနေ့လယ်2နာရီအတွင်းရုရှားကအပြစ်အခတ်မလုပ်ဘဲဆိုင်းငံ့ထားမယ်လို့ရုရှားကာကွယ်ဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားနဲ့စကားပြောဖို့ဆန္ဒရှိတယ်ဒါပေမဲ့တင့်တော်တဲ့အခြေအနေမျိုးကြာမှာပဲပြောမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့တာဝက်ပစ်ဒုံးကျည်အစီအစဉ်တွေမဆက်လုပ်ဘူးဆိုရင်လူတွေအမြောက်အများတေးကြေးပျက်စီးလိမ့်မယ်လို့လည်းသတိပေးပါတယ်တရုတ်နိုင်ငံမှာလက်ရှိသမ္မတရှီဂျင်ပင်ကိုသမ္မတရာထူးမှာမြဲနေအောင်လုပ်ပေးတဲ့သမ္မတတွေရဲ့တက်တန်းကန့်သက်ချက်ပယ်ဖျက်ဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒါဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးတာဖြစ်ကြောင်းသမ္မတအင်ဗျူကပြောပါတယ်ဒီဆုံးဖြတ်ချက်ဟာကိုယ်နိုင်ငံအတွက်ကိုယ်အကောင်းဆုံးလုပ်တာသာဖြစ်မယ်လို့သမ္မတအင်ဗျူပြောခွင့်ရဆာရာဆန်ဒက်စ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီတက်တန်းကန့်သက်ချက်နဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကထောက်ခံကြောင်းနဲ့ဒီဆုံးဖြတ်ချက်ကတရုတ်နိုင်ငံနဲ့သာသက်ဆိုင်ကြောင်းပြောပါတယ်အခိုင်အမာနဲ့မြောက်ပိုင်းကရွန်ဂျာရီယာကပောင်းမှာခွဲခြားဆက်ဆံခံရဆုံးတဲ့မှာတခုဘာဝင်ဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာတနင်္လာနေ့စတင်တဲ့38ချိန်မြောက်လူခွင့်ကောင်စီနှစ်ပတ်လည်မှာအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ
်။နောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။VOA ရဲ့ညနေဘက်6:00ကနေ 9:00 အထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရွှေလန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးဝီပါ
This program has come to you from the Voice of America, Washington.